ေလ3ရက်နေ့အပြည်ပြည်ဆိုင်ရာသတင်းလွတ်လပ်ခွင့်တွေကထုတ်ပြန်လိုက်တဲ့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့ကြေညာချက်ထဲမှာကိုကမ်မှာအစိုးရတပ်တွေနဲ့တိုက်ပွဲဖြစ်ပွားနေတဲ့ MNDA အဖွဲ့ရဲ့ကြေညာချက်တွေကိုသတင်းစာရုပ်မြင်သံကြားတွေမှာဖော်ပြခဲ့ရင်မတရားသိမ်းကြေညာခံထားသူနဲ့ဆက်သွယ်တဲ့အမှုနဲ့အရေးယူနိုင်တယ်လို့ဆိုပါတယ်။တကယ်တော့မြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်အခြေအနေဟာရာစုနှစ်တဝက်ကျော်လောက်အမှောင်ဖုံးလွှမ်းနေရကနေ2012ခုနှစ်နှောင်းပိုင်းမှာမြန်မာနိုင်ငံမှာစားပြေးစီစီရေးကိုဖျက်သိမ်းပေးပြီးပုဂ္ဂလိကသတင်းစာတွေအနေနဲ့စင်စာအဖွဲ့ကိုတင်ပြเสียမလို့ပဲထုတ်ဝေခွင့်ရရှိခဲ့ပါတယ်။ဒါကြောင့်မြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်အခြေအနေရောင်ကြီးဦးထွက်ပေါ်လာနေပြီလို့ပြောနေကြတာပါ။ဒါပေမဲ့မကြာခင်အချိန်အတွင်းမှာပဲတပြေးပြေးနဲ့လွတ်လပ်ခွင့်တွေချင်းချောက်ခံလာရတယ်လို့သတင်းသမားတွေကပြောပါတယ်။စာနယ်ဇင်းကောင်စီယာယီအဖွဲ့ဝင်ဦးစောသထွေပြောတာကတော့
2013ခုနှစ်နောက်ပိုင်းကနေပြီး2014တနှစ်လုံးမှာတော့ပြည်တွင်းသတင်းသမားတွေကအတော်ရုန်းကန်ခဲ့ရတာပါ။အခုဆိုရင်လည်းထောင်ထဲမှာဆယ်ယောက်တည်းမနဲ့ထောင်ကြခံနေရရှိပါတယ်။ပြီးတော့အခုလက်ရှိမှာလည်းတရားစွဲဆိုထားတာတွေဖမ်းဆီးထားတာတွေရှိပါတယ်။ကျွန်တော်တို့အတွက်ကတော့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့စိန်ခေါ်မှုတွေကတဖြည်းဖြည်းတက်ရောက်လာပြီလို့ကျွန်တော်တို့ပြောလို့ရပါတယ်ဒီကာလအတွင်းထဲမှာနေဆက်ဒေသမှာတိုက်ပွဲတွေဖြစ်ပွားတော့အကြောင်းပြုပြီးတော့တမရော်ကလည်းတိုင်းသာအဖွဲ့တွေခုနလက်နက်ကိုင်တိုင်းသာအဖွဲ့တွေနဲ့ပတ်သက်ပြီးတရင်ရေးသားမှုကိုဒါထပ်မံပြီးတော့ဟိုကန့်တက်လိုက်တဲ့သဘောတက်ရောက်နေပါတယ
်တရင်ရေးသားတာကြောင့်မတရားသိမ်းတဲ့ဆက်သွယ်တဲ့အမှုပုံမှန်18/2နဲ့အရေးယူနိုင်တယ်လို့ပြောဆိုချက်ကလွတ်လပ်စွာတရင်ရေးသားတာကိုချိန်ချောက်တာဖြစ်တယ်လို့ဝေဖန်ကြပါတယ်ဒါဟာစာပေကင်ပီတိုင်လိုအဖွဲ့မျိုးကိုအသက်ပြန်သွင်းလာတာလို့ယူဆသူတွေလည်းရှိပါတယ်။တမတော်ရဲ့သတင်းထုတ်ပြန်ခြင်းနဲ့ပတ်သက်လို့မတရားသိမ်းပုံမှန်ကိုလူရင်းလူသလိုနိုင်ငံရေးအရအသုံးချနေတာဖြစ်ပြီးကိုကန့်အဖွဲ့ကိုတခြားလက်နက်ကင်တိုင်းရင်းသားအဖွဲ့တွေနဲ့တီးကြားခွဲထုတ်လိုက်တာဖြစ်တယ်လို့ UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားများဖက်ဒရယ်ကောင်စီတွဲပဲ့အတွင်မူဘုံမူကြီးခွန်ဥက္ကာကပြောပါတယ်။
ကိုကရေခင်းကိုပုံကြီးချဲ့မယ်သူ့ကိုတီချာခွဲထုတ်မယ်ပြီးတော့အဲ့ဒါကိုတမတော်ရဲ့ဒီဂုံသိက္ခာပြန်တက်အောင်ပေါ့ဗျာသူရဲ့ပုံရိပ်ပြန်တက်အောင်ဖို့အတွက်ခုလုံးလုံးပဲဆိုတော့ကျွန်တော်တွတ်ပြီးသားပဲဟိုအဲ့ဒါရဲ့အဆက်အခုကိုကန်နဲ့ပတ်သက်ပြီးစတင်မီးရဗာမီးရဆိုတာလည်းပဲရှင်းရှင်းပြောရင်တော့တမင်တကာထပ်ပြန်ရှာတဲ့သဘောမျိုးတွန်းပို့တဲ့သဘောမျိုးဖြစ်တာပေါ့ဒါခွဲခြားဆက်ဆံခြင်းတစ်မျိုးခွဲခြားဖိနှိပ်ခြင်းတစ်မျိုးလို့တော့ကျွန်တော်တို့သုံးသပ်တာပေါ့
အလားတူပဲမတရားသိမ်းပုံမှန်ဟာတိုင်းသားဒေသတွေမှာနေထိုင်သူတွေကိုချင်းချောက်နှိပ်စက်ရမှာလဲအတုံးချနေတဲ့လက်နဲ့လဲဖြစ်တယ်လို့ဝေဖန်သူတွေရှိပါတယ်။ကချင်ပြည်နယ်တွင်မှာဆိုရင်မတရားသိမ်းပုံမှန်18/2နဲ့အရေးယူခံသူဒေသခံယာနဲ့ချီပြီးရှိတယ်လို့မြကြီးနားမြို့ကတရားလွှတ်တော်ရှေ့နေဥခွန်အောင်ကပြောပါတယ်။အရေးယူအပြစ်ပေးခံသူအားလုံးလူလူဟာလုံလောက်တဲ့သက်သေမရှိပဲဆွဆွဲချက်တစ်ခုတည်းနဲ့ပဲအပြစ်ပေးခံပြီးထောင်နှန်းဆန်သွားရတာဖြစ်ပါတယ်
။လူတို့သုံးနေရတော့အမှန်ပဲကြ။တကယ်တမ်းသူကဟို18ရက်ကိုသိပဲဖွင့်ဆိုထားတာကမတရားခြင်းဖြစ်ကြောင့်ချင်းခံရတဲ့အပြင်းဖွဲ့စည်းနဲ့ဆက်သွယ်တယ်သူတို့ရဲ့အစည်းအဝေးမှာထိုင်မယ်ထောက်ပံ့ကူညီမယ်ပေါ့နော်။အဲ့ဒါတွေဟာမတရားခြင်းနဲ့ဆက်သွယ်တယ်ဆိုပြီးတော့မှဥပဒေကတော့ပြဌာန်းထားတာပေါ့ဗျ။ဒါပေမဲ့အခုကျွန်တော်တို့ကချင်းပြည်နယ်မှာကျွန်တော်တို့လိုက်ပေးနေတဲ့အမှုတွေမှာတော့သူတို့နဲ့ဆက်သွယ်တယ်ဆိုတဲ့အထောက်အထားကိုတစုံတရာတင်ပြနိုင်ခြင်းမရှိပေမဲ့လည်းသူတို့ကတော့ဆက်ကွန်ဒစ်ဆိုပြီးတော့လွယ်လွယ်ပဲဆွဆွဲတယ်ဆွဆွဲတဲ့အပေါ်မှာတရားရုံးကနေပြီးတော့မှလည်းလွယ်လွယ်ပဲထောင်ချတာမျိုးတွေတော့ရှိနေတာပေါ့ဗ
ျလက်ရှိအစိုးရနဲ့ငင်းငင်းစကားပြောနေတဲ့အဖွဲ့များအလုံးလူလူဟာမတရားသိမ်းသတ်မှတ်ခံလူတွေဖြစ်တာကြောင့်ဒီကိစ္စကိုကင်းလွတ်ခွင့်မပေးဘဲစကားပြောဆိုဆက်သွယ်နေတာဟာလည်းဥပဒေအရညီဆွမှုဖြစ်နေတာလည်းအသေးချာဖြစ်ပါတယ်အဲ
့တော့ကျွန်တော်တို့တော့မှဟာတာပြောနေကြသေးတယ်အကယ်၍ဆက်ကွန်ဒစ်နဲ့တရားစွဲမယ်ဆိုရင်ငင်းငင်းရင်စကားပြောနေတဲ့လူတွေကိုအရင်စွဲရမှာလို့ဆက်ကွန်တင်တဲ့ညကြီးဆိုရင်ဟိုပြည်တော်စုဝန်ကြီးတွေကိုယ်ပိုင်ကမှသူတို့ကိုစပြီးစီတရားစွဲရမှာလို့အဲ့ဒါကြောင့
်ဥခွန်အောင်ပြောပြသွားတာပါတကယ်ကမြန်မာနိုင်ငံရဲ့တရားရေးဆိုင်ရာဥပဒေတွေထဲမှာခက်နဲ့မလျော်ညီတော့တဲ့ဥပဒေပေါင်းများစွာရှိနေပါတယ်ပြင်ဆင်ဖြည့်ဆွက်ဆောင်ရွက်စရာတွေရှိတဲ့ဥပဒေပေါင်းက400ကျော်တယ်လို့ဆိုပါတယ်ဒါတွေကိုအစိုးရအသစ်လက်ထက်မှာပြည့်ပြတ်အောင်ဆောင်ရွက်နိုင်ခြင်းမရှိတာကတော့အသေးချာပါပဲရှင်းနေများကွန်ရက်ကဦးသိန်းသန်းဦးကအခုလိုပြောပါတယ
်အခုကျွန်တော်တို့ပြင်ရတဲ့ဥပဒေတွေအများကြီးဗျဒါဒီကုမရရားသိမ်းဥပဒေ18/2တို့ဆိုတာရှင်းရှင်းပြောရင်လည်းကိုလိုနီခေတ်ကပြဋ္ဌာန်းခဲ့တယ်ပေါ့ဗျာဆိုတာအမှန်နဲ့အဲ့ဒီလိုပဲ1950ပြီးနှစ်အရေးပေါ်စီမံမှုဥပဒေဆိုတာ လွတ်လပ်ပြီးတဲ့ကျွန်တော်တို့ဒီမိုကရေစီရှိပါတယ်ဆိုတော့တော့ပါလီမန်ကပြဋ္ဌာန်းခဲ့တာပဲဗျာအဲ့ဒါကျွန်တော်တို့ပြည်သူတရားလုံးကိုချုပ်ချယ်ဖို့ဒီ9ညတက်ဖွဲ့စည်းပုံစံတွေကြည့်ပါလေအဲ့လိုဥပဒေတွေအများကြီးပေါ့ကျွန်တော်တို့မဆလာခင်မှာပြဋ္ဌာန်းခဲ့တဲ့နိုင်ငံတော်အားနောက်ဆက်ဆက်သူအများကြီးဘေးမှာကာဝယ်ဥပဒေတို့ဒါတွေကိုလုံးကနိုင်ငံရေးတည်ဥရိယာပြောရင်တော့သိုးသူလူသားစားကအုပ်ချုပ်ခံတဲ့လူတွေကိုဖိနှိပ်ချုပ်ချယ်ဖို့လုပ်တဲ့ဂျန်နီယာတွေပေါ့ဗျာအဲ့တော့တရားတွေကသူတို့တွေအတုံးတဲ့နေတာနော်အဲ့တော့အတုံးတဲ့နေတဲ့အတွက်မပြည့်ညင်တာလို့ကျွန်တော်တို့မြင်နေကြ
ဥသိမ်းသံပြောပြသွားတာပါတကယ်ကတိုင်းပြည်မှာမတရားသိမ်းဥပဒေဆိုတာရှိသင့်တယ်လို့ရှိလဲရှိနေတာဖြစ်တယ်လို့တရားရေးကျွမ်းကျင်သူတွေကပြောပါတယ်ဒါပေမဲ့ဥပဒေကိုဘယ်ပုံဘယ်နည်းအသုံးချနေတယ်လဲဆိုတာကတော့အဓိကမေးခွန်းဖြစ်နေပါတယ်ခုလိုမတရားသိမ်းဥပဒေကိုရည်ညွှန်းပြီးသတင်းသမားတွေသတင်းရယူခွင့်နဲ့ပတ်သက်ပြီးချင်းချောက်ခံရပြီလို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးစာနယ်ဇင်းကောင်စီကလည်းတက်မတော်နဲ့ဆက်သွယ်ဆောင်ရွက်နေပါတယ်ဒါပေမဲ့အဖြေတော့ထွက်မလာသေးပါဘူးသောတာရှင်များခင်ဗျာအခုတစ်ပတ်တော့အေယာဝတီသတင်းစာအရီတာအာပေါ်မှာတော့ဒီကိစ္စနဲ့ပတ်သက်ပြီးအင်္ဂလိပ်ဆိုရိုးစကားတစ်ခုကိုရည်ညွှန်းတင်ပြထားတာတွေ့ရပါတယ်အဲ့ဒီမှာ Don't shoot the messenger သတင်းစကားတည်ဆောင်လာသူကိုနှုတ်မပိတ်ပါနဲ့လို့ရေးသားထားပါတယ်တကယ်တော့သတင်းသမားတွေဟာပြည်သူထံကိုသတင်းစကားတွေပို့ပေးနေသူတွေသာမဟုတ်ပါလားခင်ဗျာ